စခန်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ပြည်ထွက်ပြေးသွားကြသူတွေနေရပြန်လာနိုင်ရေးလုပ်ငန်းစဉ်တွေအချိန်မြင့်လှုံ့ဆော်မှုအတွက်ရည်ရွယ်ပြီးမြန်မာကိုယ်စားလှယ်အဖွဲ့ဟာလာမယ့်စနေနေ့မှာဘင်္ဂလားဒေ့ရှ်ကကော့စစ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်ကိုတွားရောက်ဖို့ရှိတယ်လို့နိုင်ငံရေးဌာနအမြဲတမ်းအတွင်းဝန်ဥမြင့်သူကပြောကြောင်းမြန်မာ Times သတင်းမှာဖော်ပြထားပါတယ်။ဒီခေတ်စဉ်ကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကဦးဆောင်ပြီးရခိုင်ပြည်နယ်အတွင်းလူသားချင်းစာနာထောက်ထားမှုအကူအညီအထောက်ပံ့ပေးရေးပြည်လဲနေရာချထားရေးဖွံ့ဖြိုးရေးစီမံကိန်းဌာနကတာဝန်ရှိသူတွေပါလိုက်ပါသွားမယ်လို့ဆိုပါတယ်။တောင်းရကြမဲ့ဒီခီးစဉ်အတွင်းဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်မြမအစိုးရဘက်ကလှုပ်ဆောင်ပြီးသမျှအခြေအနေနဲ့ဒီလူတွေကိုယ်တော်ဘောင်းနဲ့ကိုနေရပြန်နိုင်ရေးကိစ္စတို့ကိုဆွေးနွေးတော့မှာဖြစ်တဲ့အပြင်စခန်းထဲမှာရှိတဲ့ဒုက္ခသည်မိသားစုတွေနဲ့လည်းတွေ့ဆုံမယ်လို့ဆိုပါတယ်ဒုက္ခသည်တွေနေရပြန်ဖို့ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြမအစိုးရတို့အကြားနားလည်မှုစာချုပ်လွှာကို2019ခုနှစ်နိုဝင်ဘာလအတွင်းလက်မှတ်ရေးထိုးခဲ့ကြပြီးဒုက္ခသည်2252ဦးကိုပထမတော့အဖြစ်နဲ့နိုဝင်ဘာ15ရက်နေ့မှာပြန်ပို့ကြဖို့သဘောတူခဲ့ကြပေမဲ့သူတို့လူညုံရေးအတွက်ဆွေးရင်းနဲ့အကြောင်းပြချက်နဲ့ဒုက္ခသည်တွေဘက်ကနေရပြန်ဖို့ညှင်းဆုပ်ခဲ့ကြပါတယ်။သဘောတူညီချက်ကိုလိုက်နာခြင်းမရှိတဲ့အတွက်ဆိုပြီးမြန်မာဘက်ကဘင်္ဂလားဒေ့ရှ်ကိုအပြစ်တင်ထားသလိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ခါစင်နာကလည်းဒုက္ခသည်တွေပြန်ပို့ရေးလုပ်ငန်းစဉ်တွေနှိမ့်ကွေတဲ့အတွက်ဆိုပြီးမြန်မာအစိုးရကိုအပြစ်ဖို့ထားပါတယ်။